ံပြည်ပတင်ပို့မှုကိုဒီတင်ပတ်တွေအတွင်းမှာပြန်လည်တင်ပို့တော့မှာဖြစ်ပြီးတော့ဒီဒါဟာလေစပားဆိုင်တောင်သူတွေအတွက်စပားစေးကောင်းရစေဖို့အရေးကြီးတယ်ဆိုပြီးမြန်မာနိုင်ငံဆန်စပားအသင်းချုပ်ကပြောဆိုပါတယ်မတ်တိန်ကီထိုက်ကစူးစီးတင်ဆက်မှာပါရှင
်နိုင်ငံတဝန်းတိုင်းနယ်ပြည်နယ်ဆက်နှခုကလူပေါင်းတသန်းခွဲကျော်တို့ရေပေတွေးကြတဲ့အခြေအနေကြောင့်ခိတ္တဆိုင်ငံထားတဲ့စံပြပတင်ပို့မှုတွေကိုအခုစက်တင်ဘာလလယ်မှာပြန်လည်စတင်မယ်လို့မြန်မာနိုင်ငံဆန်စပားအသင်းချုပ်ရဲ့ဒုတိယဥက္ကဋ္ဌဒေါက်တာဆူထွန်းကပြောပါတယ
်စက်တင်ဘာလ15ရက်နေ့ကိုပါလို့ကျန်ပြီးတော့ပုံပွင့်ပြီးတောင်းရတယ်ဆိုရင်ဒီကတော့ဒီကျွန်တော်အနေနဲ့တောင်းတယ်တပားရမကြမင်းပါပဲဒီစပားကြီးထွက်လာတော့မှာမဟုတ်ဘူးစပားအော်တိုဘာလာဆန်ဆိုထွက်လာမယ်နေတာရှိပါအဲအဲခါကျရင်ဘိုးစပားကျွန်တော်အနေနဲ့စိုက်ပြီးက14ရက်ကျော်နေထွက်လာမှာပေါ့နော်အဲကြရင်ဘာကလေးဆိုရင်ခုနလေးစပားကြီးနေနေစပားကြီးလုံးကျသွားရဆိုရင်ကျွန်တော်အနေနဲ့သူ့အတွက်အများကြီးထိခိုက်နေတာပဲသူ့ရဲ့တရားသူတွေအနေနဲ့ကဈေးကျတာယူနော်အခုဆိုရင်ဘရာဇီးကျတော့ကြောင့်မလို့တန်ရောစာရေးဥဒက်စီတော့လေယာသုံးခုနကျော်ပစီနောက်တော့ဒီစေစီအစစစ်စီတက်လာတယ်ကြောင့်မလို့စပါးလေးတာဆက်ကြမယ်ဆိုရင်ဒီသမားတွေအများကြီးထိဆိုင်နေတယ်ဒါကြောင့်မို့ကျွန်တော်တို့အနေနဲ့တကယ်ပြီးတင်ဖို့တို့ရဲ့ခွင့်ယူတာပေါ့နော
်တစ်ချိန်တည်းမှာပဲ2015-2016ဖဏာရေးနှစ်အတွက်အော်ဂုတ်လကုန်အထိကုန်သွယ်ရေးလူငွေပြမှုကအမေရိကန်ဒေါ်လာတန်း2000ကျော်ကွာဟနေတယ်လို့စီးပွားရေးနဲ့ကုတန်ရဝယ်ရေးဝန်ကြီးဌာနရဲ့အစီအစဉ်တွေကဖော်ပြနေပါတယ်။အခုဗန်နာရီနှစ်ဩဂုတ်လကုန်အထိပို့ကုန်အမေရိကန်ဒေါ်လာတန်း4500ကျော်ဘူးသာတင်ပို့ထားနိုင်ပြီးသွင်းကုန်ပမာဏကတော့အမေရိကန်ဒေါ်လာတန်း6600ကျော်ရှိနေတာဖြစ်ပါတယ်။ပြီးခဲ့တဲ့လပိုင်းနေ့အတွင်းကျုံတွေ့ခဲ့ရတဲ့ရေပေးချောင်းလဲစံပြပတင်ပို့နိုင်မှုပမာဏရောကျသွားနိုင်ပွဲရှိတယ်လို့မြန်မာနိုင်ငံစံစဘာအဖွဲ့ချုပ်ရဲ့ဒုတိယဥက္ကဋ္ဌကပြောပါတယ်။
ကျွန်တော်ကမနေ့ကတော့တက်တမ3တန်းတင်ပို့နိုင်ပြီးတော့ဒီနေ့ကို2တန်းဒီကပို့နိုင်မယ်မှန်းတာပေါ့နော်။အခုကတော့ကျွန်တော်မြင်တာတော့တတန်းဒါလေးတတန်းကိုရကြတော့ပေါ့နော်။အဲ့တော့ပဲတင်ပို့နိုင်နိုင်ရှိပါတယ်။ဒါနဲ့တတန်းကျော်တော့ပို့နိုင်မယ်တော့မှန်ပါ။ဒီကုန်စည်လုံးတက်တယ်ဆိုတော့စံလေးတစ်ခုရတက်တာမှမဟုတ်ဘူးပေါ့နော်။ကျွန်တော်ကခုနဤပယ်လာနေပြီးတော့ဒီခုဒီ6လပိုင်းဒီကုန်ဒီ4လလောက်တွင်မှာလက်ရှိ inflation rate ကကျွန်တော်30နဲ့40နဲ့တော့ဖြစ်တာလေ။အဲ့ဒီမှာကျွန်တော်စံသေးဆိုတော့တော့တက်တာမရှိဘူးနော်ဒီဇိုင်းအောင်တော့တက်တာမရှိဘူး။ဒါကျွန်တော်ကစံသေးတစ်ခုပဲကြောက်အောင်လုပ်မယ်၊စပားသေးတစ်ခုပဲကြောက်အောင်လုပ်မယ်ဆိုရင်ကျွန်တော်ရဲ့လည်းစင်းရဲပါဆိုတဲ့လည်းသမားတွေအတွက်ဟိုရုံမှာတက်တယ်၊ကြည့်မယ်လို့မြင်တာပေါ့နော
်။ရေပေးချောင်စပားဆိုင်ဧကတိတ်နဲ့ချီပြည့်စည်ခဲ့ရတာကြောင့်အခုစံပြပတင်ပို့တဲ့နေရာမှာပြည်တွင်းစံစီတက်လာမဲ့အပေါ်မှာစိုးရိမ်ချက်တွေလည်းရှိနေပါတယ်။ဒါပေမဲ့နောက်လာပိုင်းအတွင်းမှာပဲမိုးစဘာထွက်တော့မယ့်အချိန်မှာထွက်ရှိလာတဲ့စဘာတွေကိုဝယ်ယူတူလောင်ဖို့အတွက်လက်ကျန်ဆန်တွေကိုမဖြစ်မနေတင်ပို့ရောင်းချဖို့လိုတယ်လို့ဒေါက်တာဆူထွန်းကပြောပါတယ်။
ကျွန်တော်ကအခုပါ e-sport ဆောက်ဖွင့်တဲ့အချိန်မှာဒီရပါ14ရက်အတွင်းမှာပဲဒီဆန်လေးကြလာနိုင်မလားဆိုရင်စိုးရိမ်မှုတွေကိုကျွန်တော်ကဒါအဆင်ပြေအောင်ဆိုပြီးတော့မှတစ်ခါကမလုပ်ထားရဆိုရင်ခုနလက်ကားကိုစီရောင်းတဲ့နေကိုဆက်ရဖွင့်လာမယ်။နောက်ကျွန်တော်ကရှိတဲ့အဲဒီသမတ်တဲ့ကျွန်တော်တို့ရဲ့အသိဝင်တွေနေမြေလေးလူတွေလူတိုင်းနဲ့လူတွေအတွက်ကိုအထူးစဉ်နဲ့ရောင်းချပေးတဲ့ဟာလေးဆက်တဲ့လှုပ်ဆောင်တော်ကိုရှိပ
ါဆန်စင်းလုံးဟာပြီးခဲ့တဲ့နှစ်ကဈေးနှုန်းနဲ့နှိုင်းရှင်ရင်ဒီနှစ်ဆန်စင်းလုံးတက်နေပြီမဲ့ငွေကြေးဖောက်ပွားမှုနှုန်းကြောင့်ဒါဟာရှိတဲ့နှုန်းထားဖြစ်တယ်လို့လဲဆန်စပါအသင်းချုပ်ကထောက်ပြပါတယ်ဒါပေမဲ့လာမယ့်အောက်တိုဘာလဆန်းပိုင်းမှာတနိုင်ငံလုံးကစပါးဆက်ဧက14တန်းတို့ကနေမိုးစပါးစတင်ထွက်ရှိလာမှာဖြစ်တဲ့အပြင်ရေပေးကူညီအတွက်အထူးဆန်ရောင်းဆိုင်တွေဆက်ပြီးထားရှိမှာမို့ရိတ်ခါလုံလောက်မှုနဲ့ဆန်စည်းမတန်တဆတက်လာမယ့်အခြေအနေတွေကိုဆက်ပြီးတော့ထိန်းထားနိုင်မယ်လို့လည်းမြန်မာနိုင်ငံဆန်စပါးအသင်းချုပ်ကပြောဆိုထားပါတယ်ရှင်